ခိုင်ပြည်နယ်မှခုနောက်ပိုင်းနေရာဆုံးပါတဲ့မွတ်စလင်တွေပတ်သက်တဲ့ပြဿနာဟာကျွန်တော်နိုင်ငံအတွက်ဒီရင်မှာတမကဝင်နေဟိုနိုင်ငံကမျက်နှာစာမှာပါအကြီးမားဆုံးသောရင်ဆိုင်ကြုံတွေ့နေရတာခက်ခဲကြီးတစ်ခုဆိုတာမှတ်ပါတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ဒီမိုကရေစီတွင်ကမြောက်ရေးကာလကိုစတင်ပြီးတော့ပြည်သူ့အစိုးရရွေးချယ်တင်မြောက်ခဲ့တဲ့2015ရွေးကောက်ပွဲပြီးတဲ့နောက်ပိုင်းမှာကျွန်တော်တို့ရဲ့ညှော်မှန်းချက်တင်တဲ့ဟိုအထောက်ကျိုးပါမှုတွေရဲ့အကြီးမားဆုံးသောအဟန့်တားကြီးကတော့ဒီဟာပဲလို့ပြောရင်တော့မှားဘူးပေါ့နော်။ရန်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကုလသမဂ္ဂမျက်နှာစာမှာမကြုံကြဘူးပေါ့ကုလသမဂ္ဂတမိုင်းမှာလည်းပဲအမှန်တိုင်းပြောရလို့ရှင်တော့နိုင်ငံတကာနိုင်ငံပေါ်မှာဒီဒုက္ခရဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော် humanitarian issue လို့ပဲခေါ်မှာပေါ့နော်ဒီဒုက္ခတွေပြဿနာပညာဆိုရဲဟာတွေရန်နဲ့ပတ်သက်ပြီးတော့ဒီလောက်ကျွန်တော်တို့လောက်ဖြားအများဆုံးအပြေးခံရနိုင်တာအခုတည်းမရှိပါဘူးနော်အခုတည်းမရှိပါဘူးကျွန်တော်တို့က mechanism အများကြီးနဲ့ပဲဟိုလူခွင့်ရေးကောင်စီမှာရောကုလသမဂ္ဂထူထူညီလာခံမှာရောလူ့ရေးကောင်စီမှာရောကျွန်တော်ပြပောင်းဆောင်ကနေပြီးတော့မှဟိုဖျားပြင်းချင်းခံနေရတဲ့အတွက်တော်တော်လေးကြီးကြီးမားမားကျွန်တော်ရင်ဆိုင်နေရတဲ့ခက်ခဲလို့ပဲကျွန်တော်အဲ့လိုပဲပြောချင်ပါတယ
်။ဆိုတော့မြန်မာနိုင်ငံအပေါ်မှာကုလသမဂ္ဂအနေနဲ့ဘာဖြစ်လို့လောက်တောင်မှမကြုံစုဖူးတဲ့ဖျားပေးရသလဲကျွန်တော်နှစ်ခုစဉ်းစားမိပါတယ်။ကုလသမဂ္ဂအတိုင်းပိုင်းကအမှန်တိုင်းနားမလည်လို့လားတချို့ကလည်းပဲကုလသမဂ္ဂဘက်လိုက်တယ် bias ဖြစ်တယ်ဒါမြန်မာနိုင်ငံကနိုင်ငံငယ်ခုခံနိုင်စွမ်းသိမရှိလို့ပါဆိုကြပါစို့ဟိုကငါဆိုရင်တရုတ်ရဲ့လူခွင့်ချိုးဖောက်မှုတွေအများကြီးစီးခဲ့ပေမဲ့တရုတ်ရဲ့စီးပွားရေးအင်အားကြောင့်တရုတ်ကကြတော့လူဖျားကြီးပန်းမမပီးရဘူးစသဖြင့်ပြောကြတာလေအများကြီးရှိခဲ့ပါတယ်။သမကြီးဘယ်လိုနှိုင်းရှင်းလို့ပါလဲလား
။ကျွန်တော်မြန်မာကတော့ဘောနော်ပုဂ္ဂလအမြင်နဲ့ကျွန်တော်ပြောရမယ်ဆိုရင်ကုလသမဂ္ဂရဲ့ဟို dynamic လို့ခေါ်မလားနော်လုပ်ငန်းအကောင့်ထဲပေါ်ဆောင်ရွက်မှုဟိုမှာဖွဲ့စည်းမှုပုံစံနဲ့လုပ်ဆောင်နေမှုပုံစံတွေကလည်းဒီနှစ်တည်းရာစုမှာတော့တော်တော်ပြောင်းလာတယ်လို့ကျွန်တော်အဲ့လိုတော့မြင်တာပေါ့နော်ဟုတ်လားအခြေခံမူတွေပေါ်မှာဟိုရက်တည်တဲ့ဟာတဲ့ဒီသူတည်းကတော့ကျွန်တော်တို့ဟိုစီးရေးကာလဟိုပြီးသွားတဲ့ခါအင်အားအတိုင်စနစ်တွေကတိတ်ညားလာတဲ့ခါကျတော့ဒီနိုင်ငံကဆက်ဆံရေးပုံစံပြောင်းလာတယ်နဲ့မူတည်ပြီးတော့ကုလသမဂ္ဂရဲ့လုံဆောင်တဲ့ပုံစံလည်းပဲပြောင်းလာတယ်လို့ကျွန်တော်အဲ့လိုမြင်တယ်သူတည်းကျွန်တော်ကိစ္စမှာဖျားပြီးတဲ့ပုံစံကိုကြည့်မယ်ဆိုလို့ရှင်အဓိကနောက်ပိုင်းကဥဆောင်နေတာဘယ်ဖွဲ့လဲဆိုလို့ချင်း OIC လို့ခေါ်တဲ့ Organization of Islamic Cooperation OIC အဖွဲ့နဲ့ဒီ EU ပေါ့နော်အဲ့ဒီနှစ်ဖွဲ့ကအဓိကဥဆောင်ပြီးတော့လုပ်နေတယ် OIC ရောဗျာအမှန်တမ်းပုံရင်းလေးပြောရင်တော့ဘာသာရေးနဲ့ခြေခံမျိုးဖွဲ့စည်းတဲ့အဖွဲ့စီးဖြစ်တဲ့အခါကျတော့သူကြည့်ကြတဲ့ကောကသူတို့ရဲ့ဒီမွတ်စလင်တွေဟလာဒီလိုဖိနှိပ်ခံရတယ်နှိပ်စက်ခံရတယ်ဆိုတဲ့ဟာအမြင်နဲ့ဒီဘက်ကနေပြီးတော့စီးပွားရေးသွားတာပေါ့နောက်တစ်ခါကလည်းပဲဥရောပသမဂ္ဂဘက်ကိုကြည့်မယ်ဆိုလို့ရှင်ကျွန်တော်မြင်လာတာသူတို့ကဘာလဲဆိုတော့moral point of view ဘက်ကနေကြည့်ပြီးတော့မှဒီလူခွင့်ရတံပိုးထားမှုဒီဟာကိုပဲခြေတန်းတင်ပြီးတော့ဒါလုတ်သွားနေဒီနှစ်ဖွဲ့ပေါင်းမိတဲ့အခါကျတော့ကျွန်တော်ရင်ဆိုင်ကြုံတွေ့နေရတဲ့အခက်အခဲတွေနဲ့တကယ်ပကတိအဖြစ်မှအခြေအနေတွေကိုဟိုထည့်တွက်စဉ်းစားခြင်းမရှိဘူးဒီအဖွဲ့နှစ်ဖွဲ့စလုံးကိုပေါင်းလိုက်မယ်ဆိုရှင်ကုလသမဂ္ဂအဖွဲ့ကြီးရဲ့တဝက်ကျော်ဖြစ်သွားပြီလေ။တဝက်ကျော်ဖြစ်သွားပြီတဲ့အခါကျတော့သူတို့နဲ့ဆက်နွယ်နေတဲ့ဟာလားသူတို့ကိုမိခိုနေရတဲ့နိုင်ငံတွေနဲ့ပေါင်းလိုက်ရင်ကျွန်တော်ရဲ့တစ်ဖက်မှာအင်အားကုလသမဂ္ဂရဲ့သုံးပုံနှစ်ပုံတော့အလိုလိုပါသွားတာပေါ့အဲ့ဒီသဘောတရားကိုကျွန်တော်အလိုပဲမြင်ပါတယ
်ဟုတ်ကဲ့လုံခြုံရေးကောင်စီမှာတော့လောက်မဆိုးလှတော့လည်းပဲတချို့ forum ကြီးမှာကြတော့မြန်မာနိုင်ငံကိုပုံပြီးဖိအားပေးတဲ့ဥပမာအဖြစ် ICC လို့အဖွဲ့မျိုးကအရေးယူမဲ့ကိစ္စမှာ UN ကလည်းအတီးပြုပေးမဲ့ judges တွေကို UN ကရွေးပြီးခန့်လိုက်တဲ့ဆိုရင်အဲ့ဒါဟာမြန်မာနိုင်ငံမှာလိုက်နာရမယ့် obligation ရှိလာတယ်ဆိုတဲ့သဘောမျိုးလည်းတွေ့ရပါတယ်ဆိုတော့ ICC လိုအဖွဲ့က UN ကိုသုံးပြီးတော့မြန်မာနိုင်ငံကိုအရေးယူဖို့ထိကြိုးပမ်းလာနိုင်တဲ့အလားအလာကရှိလာနိုင်ပါလားရှိကို
ကျွန်တော်သုံးသပ်မိသလောက်ဆိုလို့ရှိရင်တော့ဟိုတော့နီလန်ပေါင်းစုံနေပေါ့နော် OIC ဟိုပြည်ခဲ့တဲ့ဝန်ကြီးဖွဲ့အစည်းအဝေးမှာအဲဒီဟာကို ICC တင်ဖို့ကိစ္စဂမ်ဘီယာနိုင်ငံကိုတာဝန်ပေးပြီးတော့မှသူတို့ဆက်လုပ်မှာပေါ့အဲအဲ့ဒီသဘောမျိုးသူတို့ကဆုံးဖြတ်ထားတာ OIC အနေနဲ့တစ်ဖက်ကလည်း EU နိုင်ငံတချို့နိုင်ငံတွေပေါ့ဗျာအထူးသဖြင့်နောက်ဥရောပနိုင်ငံတချို့တွေကဆိုရင်ဟိုဒီဟာကို ICC တင်ဖို့ကိစ္စကိုချက်ခုတ်ချက်ခဲလုပ်နေကြတယ်သို့တော်လည်းပဲကျွန်တော်ဥပဒေကြောင်းအရပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ကဟာလား ICC အဖွဲ့ဝင်မဟုတ်တဲ့အတွက် rule statute ကိုလက်မှတ်ရေးထိုးထားခြင်းမရှိတဲ့အတွက်ကျွန်တော်တို့ပုံမှာတော့တကယ်ကဒီ ICC ရဲ့ဟာလားဥပဒေကြောင်းအရအဲ့အနာတရောက်ပင်ကွနဲ့ကျွန်တော်ကလိုက်နိုင်မယ်တောင်းဝတရားမရှိဘူးပေါ့နော်အဲ့ဒါကြောင့်လည်းပဲသူရဲ့ဥပဒေအရာရှိ Chief Prosecutor အနေပြီးတော့ Federal ဘက်မှာနာမည်ပေးထားတာက Deportation လို့ပဲသူကဒီကျွန်တော်ဘက်ကနေပြီးတော့ Muslim Population ကိုနိုင်ငံအပြင်ကိုမောင်းထုတ်တယ်နှင်ထုတ်တယ်ဆိုတဲ့ဟာနဲ့သူကအဲလုတ်တာပေါ့ဆိုတော့ကျွန်တော်ပြည်တွင်းမှာဖြစ်တဲ့ကိစ္စသူကအာဏာတရောက်မှုမရှိဘူးလေအဲ့တော့ဈမရေးထိုးထားတဲ့ Bangladesh ပေါ်မှာဖြစ်တဲ့ရာဇဝတ်မှု တခုခုသားလင်းသူတို့ကဟိုအန္တရာယ်မှုရှိတာ哦အဲ့ဒီသဘောရအဲ့လိုလောက်ထားတယ်သို့တော်လည်းပဲနိုင်ငံတကာနိုင်ငံဟိုအစီအစဉ်ရဲ့တရားစီရင်ခွင့်အောက်ကိုလွှဲပေါင်းဆိုတဲ့နေရာမှာကုလသမဂ္ဂဘောင်ထဲမှာတော့ကျွန်တော်သိလောက်ဆိုရင်တော့လုတ်ပိုင်ခွင့်ရှိတာကုလသမဂ္ဂလုံခြုံရေးကောင်စီတခုပဲရှိတယ်လေအ
ဲ
့တော့လုံခြုံရေးကောင်စီကဒီဟာကိုလွှဲပြောင်းပေးမှသာလျှင် resolution နဲ့ဆုံးဖြတ်ဟိုပေးမှသာလျှင်ဒါလုပ်လို့ရမယ်ဆိုတော့အစ်စ်နေရာတော့အများကြီးတော့ရှိပါတယ်ဥပဒေကြောင်းရလဲဒါခိုင်လို့တဲ့ကိစ္စတော့မဟုတ်ဘူ
းနောက်တစ်ခုကမြန်မာနိုင်ငံအပေါ်မှာကုလသမဂ္ဂကပေးတဲ့ PR တွေမြန်မာနိုင်ငံဘက်ကတော့ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့စီစဉ်နေတဲ့ဘာညာရှာကိုအမြဲတမ်းပြောမယ်ကုလသမဂ္ဂကတောင်းဆိုတဲ့အတိုင်းဖွင့်ပေးနိုင်တာဆွေးနွေးနိုင်တာတွေမရှိတဲ့အပိုင်းတွေတွေ့ရပါတယ်အဲ့ဒါသူတို့တောင်းဆိုမှုတွေကမြန်မာနိုင်ငံရဲ့ဒါအထုတ်ရှားအာဏာကိုများညှိစွန်းလောက်အောင်များဖိအားပေးနေတဲ့ကိစ္စတွေများဖြစ်နေပါသလားသူတို့မဟုတ်မြန်မာနိုင်ငံပြည်တွင်းရေးအတွက်များအခက်အခဲသိကြုံသွားနိုင်ပြီလားသူတို့ပြောတာကိုခွင့်ပြုလိုက်ရင်စသဖြင့်ဘယ်လိုအခက်အခဲတွေရှိနေထင်ပါလဲအဲ့ဒါတွေကိုလည်းပြောဖို့
ဟုတ်တယ်နိုင်အမှန်တော့ဗျာကျွန်တော်ဒီရခိုင်ပြည်နယ်မြောက်ပိုင်းလူမှုတိုင်းဝိုင်းကြမှာဖြစ်နေတဲ့ပြဿနာဟာနှစ်ပေါင်းရှည်ကြာခဲ့ပြီကြာခဲ့ပြီအားလုံးနဲ့သိတယ်အဲ့ဒါကြောင့်ဒီပြဿနာဖြေရှင်းဖို့ဆိုပြီးတော့ကွန်ဖရင့်ရခိုင်ဟိုချန်ပီယံကော်မရှင်ကိုစဖွဲ့တာလည်းဒီဆိုရပဲစပြီးဖွဲ့ပြီးပြောရှင်းမှာဒီကိစ္စဖြေရှင်းရမယ့်ကိစ္စအရေးကြီးတဲ့ကိစ္စဆိုပြီးတော့စပြီးလုပ်တာကျွန်တော်တို့အဆိုရပဲစပြီးလုပ်တာပါအဲသို့တော်လည်းပဲတစ်နေ့ကင်ချမ်းဖက်တမားရရဲ့တိုက်ခိုက်မှုနဲ့ကျွန်တော်စစ်စင်ရေးကိစ္စတွေဖြစ်လာတဲ့ခါကျတော့ဆုလိုက်ကျွန်လိုက်ထောက်ကောက်သွားတဲ့ကိစ္စတွေဖြစ်လာတာ哦ဒီဘက်မှာနေတဲ့လူတွေဘင်္ဂလားဒေ့ရှ်ကိုထွက်သွားတယ်ဆိုရင်ဘင်္ဂလားဒေ့ရှ်ကျွန်တော်တို့ဟိုလက်တွဲပြီးတော့ဟုတ်လားကျွန်တော်ညှိနှိုင်းဖြေရှင်းရမှာမဟုတ်လားဗျာအဲ့တော့ဒါလုတ်တင်လုတ်ထိုက်တဲ့အလုပ်ပဲဒီဟာကိုကျွန်တော်လုတ်တယ်လေဒီလိုကျွန်တော်တို့နှစ်နိုင်ငံသဘောတူညီချက်နဲ့လုတ်နေတဲ့နေရာမှာဟုတ်လားကျွန်တော်တို့ချွတ်ချော်မှုတွေလည်းတချို့ရှိတယ်ရှိတဲ့အပိုင်းမှာကျွန်တော်တယောက်နဲ့တယောက်အဖြစ်တင်နေတာမဟုတ်ဘူးဟိုဖြစ်နေတဲ့ဟာကိုကျွန်တော်ပြောနေတာပဲကျွန်တော်လက်ခံဖို့အတွက်ကျွန်တော်လက်ခံမယ်ကျွန်တော်တို့ဒီမှာနေသွားတဲ့လူမှန်တယ်ဆိုလို့ရှိရင်ထောက်ထားပါတော့เนาะတခုခုပေါ့ဗျာကြားနိုင်တယ်ဆိုရင်ကျွန်တော်တို့ကစစ်စစ်ပြီးတော့မှန်ကန်တယ်ဆိုရင်ကျွန်တော်ပြန်လက်ခံဖို့သဘောတူညီပြီးတာကျွန်တော်လည်းပြောပြီးပြီအဲ့ဒီမှာသူတို့ဘက်ကလောရမယ့်အပိုင်းကဟာလာဟိုဖန်မှန်လဲကျွန်တော်ပြောပြီးပါပြီဟာတတ်မှတ်ထားတဲ့ပုံစံနေရှိတယ်သစ္စာရဲ့ပုံစံတွေကိုဖြေခိုင်းမှာသူတို့တကယ်ပြန်လာခြင်းနဲ့ဟာဆန္ဒအမှန်ရှင်လက်မထိုးအဲပုံစံမှာလက်မထိုးပြီးတော့ကျွန်တော်တို့ပို့ကျွန်တော်ကစစ်စစ်ပြီးတော့မှန်တယ်ဆိုရင်လက်ခံမယ်ဒါလည်းလည်းရှင်းရှင်းပဲပဲသို့တော်လည်းဒီဟာကိုပုံမှန်မလုပ်တဲ့ခါကျတော့ကျွန်တော်တို့မှပြဿနာတွေဖြစ်တယ်အားလုံးပြုံနေတော့အများကြီးတော့အခက်အခဲရှိမယ်သို့တော်လည်းပဲကျွန်တော်ပြောထားတဲ့အရေးအတွက်ကိုပြန်လာရဆိုရင်ကျွန်တော်တို့လုံငင်းရေးအတွက်လည်းပဲဟာလာတက်နိုင်ဆုံးလုပ်ပေးမယ်ဒါပေမဲ့စာဝန်ကြီးအတွက်လည်းပဲနေရာပြန်လေးနေရာခြားခြားပြီးရေးအတွက်လည်းပဲကျွန်တော်လုပ်ပေးမယ်ဆိုတဲ့ဟာတွေကပြောထားတယ်ကျွန်တော်လည်းလက်ခံမှုနဲ့အသိပင်ပဲကျွန်တော်ကတော့ဒါပါပဲ
ဟိုတုန်းကဘူဂျိုကြီးနေဝင်းတစ်ထက်တုန်းကဆိုရင်လည်းပဲဒီကိစ္စဖြစ်ခဲ့တဲ့အခါနှစ်နိုင်ငံညှိပြီးတော့ဖြစ်စင်ခဲ့ရတယ်ထင်ပါတယ် UN ကိုမရောက်ခဲ့ဘူးငကမင်းစီမံချက်စီထွက်သွားပြန်ဟင်းသာစီမံချက်နဲ့ပြန်လည်လက်ခံခဲ့တယ်အခုကြတော့ကော်ဖီအန်နန်ကော်မရှင်ခန့်ပြီးတော့နိုင်ငံတကာကိုအလိုက်တော့တချို့ကဝေဖန်ကြတယ်ခင်ဗျာ internationalize look like တယ်ဒီဟာကိုဖြစ်စင်လို့ရရဲ့သားနဲ့ဆိုပြီးတော့အဲ့လိုဟာကိုအပြစ်တင်ပြီးပြောကြတာလည်းရှိပါတယ်သူတို့တွေအတွက်သမကြီးဘယ်လိုတုံ့ပြန်ပြောချင်ပါလဲ
ကျွန်တော်တို့ကအဲ့ဒါ internationalize လုပ်တယ်မဟုတ်အဖမ်းပြောရရင်ဟိုတုန်းကဖြစ်စင်ခဲ့တယ်ဆိုတာ root causes အရင်းအမြစ်ပြဿနာကိုဖြစ်စင်တာမဟုတ်ဘူးလူမှုပြဿနာကိုပဲဖြစ်စင်တာရနေထွက်သွားတဲ့လူပြန်လဲလက်ခံဖို့တဲ့သဘောကိုလုပ်ပြီးဒါပဲအဲ့ဒါကြောင့်လည်းပဲနေပေါင်းများစွာဒီပြဿနာရှာရှိနေတာဖြစ်တယ်အဲ့တော့ဒီရှာရှိနေတဲ့ပြဿနာကိုအမြင့်ပြတ်အောင်ပြဿနာအရင်းမြစ်ကိုရှာပြီးတော့ဘာတွေလုပ်ရမလဲဘာတွေလုပ်သင့်တယ်လဲဆိုတဲ့ဟာကိုကျွန်တော်တို့ကဟလာဟိုဒီရခိုင်အချံပြေကော်မရှင်ကိုဖွဲ့ပြီးတော့ချံပြုချက်ကိုတောင်းတာဖြစ်ပါတယ်အဲ့လိုတောင်းတဲ့အခါမှာလည်းပဲဒီဟာကကျွန်တော်တို့ ownership ပဲဘယ်ကုလသမဂ္ဂမှာလာပြီးတော့လုတ်ခိုင်းတာလည်းမဟုတ်ဘူးသူတို့ဘာမှတင်ပြကြရလည်းမရှိဘူးမစ္စတာကိုဗီအန်နိုင်နဲ့သူရဲ့ကော်မရှင်ကဟလာကျွန်တော်တို့နိုင်ငံတော်သမားစီကိုသူရဲ့ဆင်ခံလို့တင်တာပဲကုလသမဂ္ဂကိုလည်းတင်တာမဟုတ်လူငင်းကောင်စီလည်းတင်တာမဟုတ်ဘူးဒီလောက်ရည်ရှိဖြစ်နေတဲ့ပြဿနာရင်းမြစ်ကိုကင်တွယ်ဖို့အတွက်ဆိုပြီးတော့ကျွန်တော်ဆွေးရနေပြီးတော့စိတ်ရင်းစင်နာမှလည်းလုပ်တဲ့ကိစ္စသာဖြစ်တယ်ဒီလိုပဲကျွန်တော်ပြောချင်ပါတယ
်ကျွန်တော်နောက်တစ်ခုမေးချင်ပါသေးတယ်သမကြီးအခုနောက်ဆုံးအာဆီယံရဲ့လှုပ်ဆောင်မှုကိုကုလသမဂ္ဂတွင်မှုချုပ်ကသဘောကျတဲ့သူထောက်ခံတယ်လို့ပြောရဲဆိုထင်ပါတယ်အာဆီယံရဲ့ approach ကနိုင်ငံတကာကစောစောကပြောခဲ့တဲ့အဖွဲ့အစည်းတွေရဲ့ချင်းကပ်နေရတဲ့ပူပီးတော့မြန်မာနဲ့ဟက်ဆက်မှုရှိလို့ထင်ပါတယ်အဲ့ကိစ္စလည်းသမရဲ့သဘောထားသူသဘောသူ
ဟောငါတော့ဥကြောင့်လားရှင်းရှင်းပြောရလို့ရှင်တော့အာဆီယံလောက်တာကအထူးထူးခြားခြားတော့မဟုတ်ဘူးသို့တော်လည်းပဲအမှန်တရားကိုတည်မြင်ပြီးတော့လုတ်တင်လုတ်ထိုက်တာကိုလုတ်တယ်လို့ပဲကျွန်တော်ပြောချင်တယ်ဘာဖြစ်လို့လဲဆိုတော့အာဆီယံဟာနိုင်ငံရဲ့ပြည်တွင်းရေးကိုတည်နိုင်ငံနေပြီးတော့အဝယ်ဆုတ်ဖက်တာတွေကိုကျွန်တော်ကလက်မခံဘူးဟာလာကျွန်တော်တို့အခြေအနေကိုလည်းတို့နားလေတယ်ကျွန်တော်တို့လက်တွေ့လုတ်နိုင်မဲ့အခြေအနေတွေဘလို့ရှိတယ်ဆိုတာလည်းသိတယ်ကျွန်တော်တို့ရဲ့စူးစမ်းအားထုတ်မှုတွေနဲ့စည်ရင်းစင်နာမှန်တွေကိုဘလို့ကူညီရမယ်ဆိုတာကိုပဲတို့ကရှာဖွေတယ်ဒီလမ်းရှာတယ်ဒီလိုလုတ်ပေးတယ်ဒီဟာက ကျွန်တော်ပြဿနာဖြေရှင်းခြင်းအတွဲနော်အဓိကအချက်ပါပဲဒါပေမဲ့ကုလသမဂ္ဂအဲ့လိုမဟုတ်ဘူးဗျာဒါပုံမှန်လင်းလင်းပြောရလို့ရှိရင်ကုလသမဂ္ဂသူတို့လိုချင်တဲ့အာဟိုပုံစံကိုပဲသူတို့ကဟိုတွတ်သွင်းချင်တဲ့သဘောရှိတယ်အာဆီယံကတော့ကျွန်တော်ဖွဲ့စည်းတွဲမှာဟိုကိုတရားတနိုင်ငံနဲ့တနိုင်ငံလည်းနားလည်တဲ့သဘောပေါက်တယ်ဟလာအကူညီခြင်းနဲ့ဆန္ဒဒါအဓိကဟိုပြဿနာဖြေရှင်းခြင်းနဲ့ဆန္ဒအဓိကမဟုတ်လို့အဲ့ဒါကြောင့်အစီအစဉ်ရဲ့သဘောရှိပါတယ်လို့ပို့ပြီးတော့လေ
ဟုတ်ကဲ့ဆိုတော့ဒီဒီချိန်မှာအာဆီယံရဲ့လှုပ်ဆောင်ချက်ကိုကလသမဂ္ဂကမစ္စတာဂူဒါရက်စ်ကသူတို့အပြေအဝါထောက်ခံမယ်လို့ပြောသွားတယ်ဆိုတာတနည်းအားဖြင့်နည်းနည်းနီးစပ်မှုရှိလာတယ်ဆိုတဲ့သဘောပဲကလသမဂ္ဂဟာမြန်မာနိုင်ငံနဲ့ပတ်သက်ပြီးအာဆီယံဆွေးနွေးကနားလည်ဖို့သူတို့ကြိုးစားလာတယ်ပေါ့
ဟုတ်ကဲ့အဲ့လိုနားလည်ဖို့ကြိုးစားရင်တော့အာဆီယံရဲ့လုံခြုံရေးလှုပ်ဟန်ကိုသူတို့အနေနဲ့သူ့ယူပြီးတော့လုပ်မယ်ဆိုရင်တော့အောင်မြင်ဖို့ပုံစံဆက်တာပေါ့ဗျာ